ဥဒ္ဓတုအညီအညွတ်စုပေါင်းပြီးဆောင်ရွက်နိုင်ပါမှသာသနာတော်ကြီးကအရှင်ခင်ကအတိတမ်းပဲသဘောရှိနော်အဂရခေါ်တဲ့အရင်တီထောင်လူပုံမှန်နေတဲ့ဘုရားဘာသာဝင်သူတော်ထင်ဖြစ်ကြတဲ့ဥပဒကဥပတိကမကြီးအနာဂါရလို့ခေါ်ဆိုအပ်တဲ့အယံမထုံယံဘုံမနေထိုင်တော်မူကြတဲ့ယဟန်သာမဏေရေထိုပုဂ္ဂိုလ်တွေကသာသနာတော်အတွက်အရှိခံကတိတ္တအောင်ဝိုင်းဝန်းပြီးဆောင်ရွက်ကြပါမှဒီသာသနာတော်ကြီးကအရှိခံကတိတ္တမဲ့အတဘောရှိဘယ်လိုဝိုင်းဝန်းခံကတိတ္တအောင်ဆောင်ရွက်ကြမလဲလို့မေးစရာရှိတရားကြဒီဘက်ကပစ္စည်းလေးပါထောက်ပံ့ယုံတက်တက်မြတ်ဖြင့်ကိစ္စပြီးရောလားဆိုတော့ဒီလိုတော့မဆိုလိုဘူးနော်တရားကြဒီဘက်ကဆိုအားရှိတော့မိမိတို့ဝန်ဝန်ပြီးပစ္စည်းလေးပါဖြင့်သာသနာတော်ကိုထောက်ပံ့နေကောင်းတဲ့လုပ်ငန်းတစ်ခုဖြစ်တယ်သို့တော့ဒီလုံးနဲ့တင်းတင်းရောင်ရဲပြီးနေဖို့မြတ်စွာဘုရားမတိုက်တွန်းပါဘူးနော်နတ်တို့လည်းပြီးတို့တရားကြဒီနဲ့အမျိုးသမီးကြီးတို့သာသနာတော်ခွင့်ကြီးလေးခြင်းအခါမှာသူတို့မကွေမကောအမြဲရှင်တွဲပြီးနေထိုင်လိုပါကြောင်းကိုမြတ်စွာဘုရားကိုတင်ပြလျောက်ထားကြပါတယ်ခန္ဓာတို့တရားနာပရိသတ်ကြီးသံဃာတည်းမှာအဲ့လိုမကွေမကောရှင်တွဲပြီးအမြဲနေထိုင်ခြင်းနဲ့စိတ်ထားရှိကြသလားဟမ်ရှင်ဘာဖြစ်လို့ခန္ဓာကနိဗ္ဗာန်ဆိုတော့နိဗ္ဗာန်ကခွဲရမှာဟမ်နိဗ္ဗာန်ကခွဲရမှာဖြစ်တော့ဓမ္မရိယကခန္ဓာကမကွေမကောအမြဲတမ်းရှင်တွဲပြီးနေထိုင်ခြင်းလေဆိုတော့နိဗ္ဗာန်ဆုတောင်းဖို့လိုသေးလားအဲ့ဒါပဲနှစ်ခုကထိတ်တဲဆန့်ကျင်ဖို့ဖြစ်နော်ဘုရားရှင်ကတော့မစင်ဟူသမျှသည်အရင်းငယ်ပဲဖြစ်ခြင်းဖြစ်ပါစေယုံရှာဆက်ဆုံးပဲသဘောတရားဤကံရှိသလိုဘဝဟူသမျှသည်အနိဟဘဖြစ်ခြင်းဖြစ်ပါစေမြည်သည့်ဘဝကိုမျှငါဖျားမချီးမွမ်းပါဘူးဆိုပြီးဒီလိုသတိပင်ဆုံးမှထားတော်မူခဲ့ပါတယ်နော်ဘာကြောင့်လဲဘဝတိုင်းဘဝတိုင်းမှာဥဉ္ဇင်းတရားကထင်ရှားရှိနေတယ်နာဉ္ဇင်းတရားကထင်ရှားရှိနေတယ်သိဉ္ဇင်းတရားကြီးကထင်ရှားရှိနေတယ်မိမိကရာဂဒေါသမောဟမာမနစတဲ့ကိလေသာအညစ်ကြေးတွေမကင်းသေးတဲ့ဘဝဖြစ်ခဲ့မယ်ဆိုရင်မိမိသက်ရှိသမဲ့ကာမဝဋ်ထုအဆုစုတွေရဲ့ဖောက်ပြန်ပြည့်စုံမှုကိုအကြောင်းခံပြီးရာဂမိရိရဲ့လောင်မြင့်တဲ့ဉာဏ်ခံရမယ်ဒေါသမိရိရဲ့လောင်မြင့်တဲ့ဉာဏ်ခံရမယ်မောဟမိရိရဲ့လောင်မြင့်တဲ့ဉာဏ်ကိုခံရမယ်တချင်တုံးကပေါ့နော်အသက်94နှစ်ရှိနေတဲ့အဖွာကြီးတယောက်မလျှောက်နိုင်တော့ဘူးကလထိုင်လေးနဲ့ပွေချီပြီးကြောင်းရောက်လာတယ်။တန်ငန်းလေးတစ်စုံလှုပ်ပြီးတော့သူကဘာလျှောက်တယ်။တပည့်တော်ဘဝကိုတော့သိကြောက်နေပါပြီဖျားဆိုပြီးလျှောက်တယ်။သူလျှောက်တဲ့အချိန်ခါသူကြောက်တဲ့အချိန်ခါဘယ်လောက်ရှိလဲ။ကိုယ်တည်းတည်းချင်းအဲ့ဒါဒီကမကြီးတွေလည်းအဲ့ဒီအချိန်ကြရင်တော့ကြောင်မြန်ကြောက်မှလာတော့မပြောတတ်ဘူးနော်။သူကအဲ့ဒီဘဝကိုကြောက်ရှင်တယ်ဆိုရင်ဘဝမှာလွတ်မြောက်ကြောင်းဖြစ်တဲ့တရားကောင်းတွေကြင်ကြံချက်ကိုမများအထောက်ထားပြီးဖြစ်ဖို့မလိုဘူးလားမဟုတ်ဘူးနိဗ္ဗာန်ရောက်ကြောင်းကြင်စင်ဆိုတာကတချောင်းဒီတော်လမ်းဖြစ်ပါတယ်နော်ဒုက္ခនិရောဓဂါမိနိပฏิပဒါဆိုတဲ့နာမည်ဖြင့်ဘုရားရှင်ကဟောကြားပြတ်တာဆွဆုံးမှထားတော်မူခဲ့ပါတယ်အလုံးမမေ့စေခြင်းနဲ့အချက်ကလေးတစ်ခုပါပဲနော်ဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ဆိုပြီးတော့ဘုရားရှင်ကမဂ္ဂင်၈ပါးကျင့်စဉ်တရားရှိကိုသတ်မှတ်ပြီးဟောကြားပြတာဆွဆုံးမှပေးထားတော်မူပါတယ်ဒုမဂ္ဂင်၈ပါးကျင့်စဉ်တရားရှိကနိဗ္ဗာန်သို့သွားရတကြောင်းဒီတော်လမ်းပဲနှစ်ကြောင်းမရှိပါဘူးနော်ထိုတကြောင်းဒီတော်လမ်းကိုမှန်မှန်ကန်ကန်ပုံစံမှန်လျှောက်တတ်ဖို့သိအရေးကြီးပါတယ်ဒီတော့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုပြီးမဂ္ဂင်ဘယ်နှပါးလဲ၈ပါးမဂ္ဂင်၈ပါးထဲမှာသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝခေါ်တဲ့သီလမဂ္ဂင်ဒီလည်းပါဝင်ခဲ့ပါတယ်ဝစီကံဒီကလည်းစင်ကြယ်နိယမေကာယကံဒီကလည်းစင်ကြယ်နိယမေမနောကံဒီကလည်းစင်ကြယ်နိယနော် ထိုစင်ကျင်နေတဲ့သီလာတိဟုသောမိဘမှာယက်ပြီးဒုတိယတက်ဆင့်ဖျားရှင်ဟောထားတာကသမ္မဝါယမသမ္မာတတိသမ္မာသမာဓိခေါ်တဲ့သမာဓိမက္ခင်၃ပါးဖြစ်ပါတယ်ထိုသမာဓိမက္ခင်၃ပါးတည်းမှာသမ္မသမာဓိဆိုတဲ့မက္ခင်ကိုဖျားရှင်ကပထမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိတတိယဇန်သမာဓိဒီကိုသမ္မသမာဓိခေါ်ဆိုကြောင်းမဟာသတိပြရဏသုတ္တမအတ္တိတ္တကြာကြာဟောကြားပြတာထားတော်မူခဲ့ပါတယ်နော် ဒီတော့ဒီတမ္မာတိတိတမ္မာသင်္ကပ္ပဆိုတဲ့တမ္မာတိရှိမှအောင်မြင်နိုင်တဲ့သဘောရှိပါတယ်နော်ဒီတော့ဘယ်လိုဆက်ဆက်နေတယ်လဲလို့မေးရင်တမ္မာတိကြီးဆိုတဲ့သကလုံးရဲ့အဓိပ္ပာယ်ကိုဘုရားရှင်ကိုယ်တော်ကမဟာသတိပါရဏသုံးဆုံးရှင်းလင်းပြီးဟောကြားပြီးတော်တော်မူခဲ့ပြီးဖြစ်ပါတယ်။ယံကောဘိကဝေဒုက္ခဉာဏ်ဒုက္ခသမုဒိယဉာဏ်ဒုက္ခနိရောဓဉာဏ်ဒုက္ခနိရောဓဂါမိနိယပရိပဒါယဉာဏ်အယံဟောစတိဘိကဝေတမ္မာဒိဋ္ဌိဆိုပြီးဒီလိုဟောကြားတော်မူခဲ့ပါတယ်နော်ဆလိုရကတော့ဒုက္ခသစ္စာကိုသိနေတဲ့ဉာဏ်သည်တမ္မာဒိဋ္ဌိသမုဒိယသစ္စာကိုသိနေတဲ့ဉာဏ်သည်တမ္မာဒိဋ္ဌိဒုက္ခချုပ်ရနိရောဓသစ္စာကိုသိနေတဲ့ဉာဏ်သည်တမ္မာဒိဋ္ဌိဒုက္ခချုပ်ရနိရောဓနိဗ္ဗာန်တို့ရောက်ကြောင်းကျင့်စဉ်ဖြစ်တဲ့မဂ္ဂင်၈ပါးကျင့်စဉ်တရားကိုသိနေတဲ့ဉာဏ်သည်မဂ္ဂသစ္စာကိုသိနေတဲ့ဉာဏ်သည်သမ္မာဒိဋ္ဌိသမ္မာဒိဋ္ဌိဘယ်လိုမျိုးလဲ၄မျိုးမဂ္ဂင်၈ပါးစုံညီပါမှနိဗ္ဗာန်ကိုရမယ်ဆိုတာလက်ခံနိုင်ခဲ့ရင်တော့ဒီသမ္မာဒိဋ္ဌိမဂ္ဂင်ကိုလည်းနိဗ္ဗာန်ရောက်ကြောင်းတရားကုန်တရားတစ်ခုအဖြစ်နဲ စွာရောက်မှကျိုးစားရမယ်ဒုက္ခသစ္စာကဘာကိုဒုက္ခသစ္စာခေါ်တယ်အလုံးရောက်ဖို့ကြပါတယ်နော်ဓမ္မစကြာจิตနာတော်ဥဆောင်နေတဲ့จิตနာတော်မြတ်မှဘုရားရှင်ကတန်ခိတိနပိစုဘာဒနဲ့ခန္ဓာဒုက္ခအကျဉ်းအဖြစ်ပြောမယ်ဆိုရင်လူရင်းတူရှင်းပြောကြဆိုဆိုရင်တော့ဥပါဒဏ်နဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာဖြစ်တယ်ဒီလိုရှင်းထားတယ်။ယောဝေဒနာသင်ညာသင်္ခါရဝิญဉ္ဇဉ်ခေါ်တဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာဖြစ်တယ်။ထိုဒုက္ခသစ္စာကိုသိနေတဲ့ဉာဏ်ဤသမ္မာဓိဋ္ဌိဖြစ်တယ်။သို့သောဒီတည်းပြည့်ပြည့်စုံစုံဟောခန္ဓာတုတ်တံမှာဘုရားရှင်ကယံကိစီရူပါဒိဋ္ဌနာကတ္တပိစ္ဆုပန္နံအိဇဓမ္မမိဓမ္မအောတာရိကံဝတုကုမံဝဟိနံဝပဏိဓမ္မယံဒုရေတန္တိကေဝသာတုံဥပဒာနိယအယံဝုစတိရူပုပါဒနေခန္ဓောသတိဖြင့်ရူပုပါဒနေခန္ဓာဝရဏုပါဒနေခန္ဓာတင်ညုပါဒနေခန္ဓာဝိညာဉ်ုပါဒနေခန္ဓာတွေကိုထပ်မှန်ပြီးပြည့်ပြည့်စုံစုံဟောထားပါလေဒီဟောကြားချက်ကတော့အတိတ်ကတည်ရှိခဲ့တဲ့ယောဝေဒနာသညာသင်္ခါရဝิญဉ္ဇဉ်လို့ခေါ်ဆိုအပ်တဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးပိစ္ဆုပန်မှတည်ရှိနေတဲ့ယောဝေဒနာသညာသင်္ခါရဝิญဉ္ဇဉ်ခေါ်တဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးအနာဂတ်မှာဖြစ်ပေါ်လက်တန်းဖြစ်တဲ့ယောဝေဒနာသညာသင်္ခါရဝิญဉ္ဇဉ်ခေါ်တဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးအိဇဒဥပါဒဏ်နဲ့ခန္ဓာ၅ပါးဖိဒဥပါဒဏ်နဲ့ခန္ဓာ၅ပါးဩလာရိကခေါ်တဲ့ယောဉ္ဇဉ်ဉာဏ်နဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးဒုက္ခမခေါ်တဲ့သိမေနုညနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးဟိနခေါ်တဲ့ယုံညာနဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးပဏိတခေါ်တဲ့မုံမြတ်တဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးဒုရခေါ်တဲ့ဝေကွာဥပါဒဏ်နဲ့ခန္ဓာ၅ပါးတန်တိကခေါ်တဲ့နိကနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးပေါင်းလိုက်တော့10မျိုး11မျိုးသောအချင်းအဖြစ်တည်နေတဲ့ယုတ်တရားအစုပုံဝေဒနာတရားအစုပုံသိညာတရားအစုပုံစေတသိက်သင်္ခါရတရားအစုပ္ပောအတိစေဝိညာဉ်အစုအပုံတွေကိုရူပဘာရဏေခန္ဓာဝရဏုဘာရဏေခန္ဓာတိညုဘာရဏေခန္ဓာသင်္ခါရုဘာရဏေခန္ဓာဝိညာဉ်ုဘာရဏေခန္ဓာလို့ခေါ်ဆိုကြောင်းဘုရားရှင်ကရှင်းထားပါတယ်နော်အဲ့ဒီရှင်းလင်းချက်အရဒုက္ခသစ္စာရှင်းနေမှာအတိတ်ခန္ဓာ၅ပါးလည်းမပါဘူးလားမပါနေဘူးပ Piso bang khanda nga ba le ba re anaga khanda nga ba le ba re izada khanda nga ba le ba re bheja khanda nga ba le ba re. No? Any naga piso bang khora khanda nga ba kala tumba adwe ma di chi chi de khanda nga ba. Izada bheja khora tanda na ba adwe ma di chi chi de khanda nga ba. Di khanda nga ba di di disa jedna ra niya dukha disa pshita cho dukha disa go di ni de nyanga namha di chi. Any dukkha desa diye palotale di pangyebe, no? Na dukkha. Tamuriya desa saraka dukkha pshin jang diya pshinbe. Anjinjo anjene lula gugu bhyoyana vyashenka engkoto dika nipa ditharana dhokdhamma. Jangjo sanhamu prisa dhamubha dhapodhya dhiko tamuriya desa sura namme pshin vatapare. Yi prisa dhamubha dhapodhya dhiko Jin Chola Yendo, Adiga Bidu Bidongere, with Adana Uba Dandikara Ganso, the Muria, this Adia Rija Dibama, when you know Dalana Pada, we're now called a Jokanan Hapa Duga, this Adia in Lapime. Dibama Bidu Bidongere, with Adana Uba Dandikara Ganso, and John the Muria, this Adia Rija, now Naga Kalama, when you know Dalana Pada, we're now called a Jokanan Hapa Duga, this Adia in Pipo Lame. Dilo jangjo zene ho kodai manzwa dipa ma dhamuriya desa cha dhukha desa phipongo dipa phipongo. Dhani bhyo yen cha dhukha desa ne dhamuriya desa ko kodai manzwa dipa phipongo. No? Diya horo mura dhukha desa diya ko dhyan di lai do. Yau virna dhinya dhinkara vanya sobi khanda ngaba shinjire anaka. Yau diya do di kala khore. Paramanu miu ka ding hai ni de kala khore among ni de ni de phi phare. Di yukala among ni de di yuk loga ma paramadiyya mho de gu. Paramadiyya du ye adi zong apho asi chakun nyata phi phare. To yukala dukho dukho ma bhatavya bho di zho vayo asi na yata oza sa de phi to bodhya shiku gogu seku sa de shi phare. To the bodhya ni de gata yuk paramadiyya phi de. Any yo brahma diyariga phibhiran chachin pyate. Dita bhagu mi an yogi bhagu ga shuvam. Shure akhama bhalo adhre. Phyusin ne kujan dila lo adhre. Sinjan dira dhamma vata dhamma gamada dhamma azva khore. Kujan dila dhiga phyusin yame. Phyusin ne kujan dila abhama yadhi bhiro. Dhamma vayama dhamma dhati dhamma dhamma di sore. Dhamma di makyan dhamma go turong yama pyate. Pajang eh, oh disa danyo ma piyashinga, tama di bhikkhu bhaveda, tama hito bhikkhu bhikkhu yata bhuta basa nadi, cheta yantho, tama di go turong java, tama di si nire yantho di mo, ma bhao ma bhya ho dai man zwa gogo bhya bhya di bhara. Yantho
khandi yata bhuta basa nadi, yantho ka bhuma yogi yata bhuta basa nadi, yantho ka bhuma yogi yata bhuta basa nadi,
ยาสนะนัตถโวมหาวนะอาจารย์ยาสนะนัตถโวมยาสนะนัตถโวมยาสนะนิพพานยัตถิบังนะยาสนะครับพระเจ้าเราบริขารเลยครับสรีริวะกะอลุเมงลาบวชทุกข์มาเตียฮ้อตัวได้บาแท้ฮ้อเลยสรถึงมายิเดียวกะเชรกุมพระบรมมาตัดแต่ภิโรพ่อยลุด้วยเนี่ยบรมมาไม่ด้วยเปล่าทีเนี่ยเลยตัวก็สุดท้องท่านเนี่ยสรยิงกะตรงเนี่ยตะชิงจုံมิเนี่ยขันธ์จ้ะรอ ท่านเนี่ยสรยิงกะบาผิดหรือชื่อของพระมาตัดแต่ภิโรพ่อยหลุดด้วยเนี่ยบรมมาไม่ด้วยเปล่าทีเนี่ยเลยสุดท้องเลยเมเรเมเรขาตะกมาจิกะบาเปลี่ยนพี่เลยอัญญ์พระพ่อยหลุดด้วยสรังกะพระยาสกะน้ําไม่ท่องหลุดหลุดถ้วยแล้วเนี่ยปกุริทีโลพระยาสกะมาน้ําไม่ท่องเนี่ยปกุริอ่ะมยาสกะเลยบรรลุน้ําท่องมาเลย ถ้าจะดีบ่ดีปกุรีเนี่ยบรมมาไม่ด้วยจริงมุอะไรจ้ะถึงมาอีเดียก็พระยาสังฆะก็นัดท่องเนี่ยปกุรีก็ยึดเชื่อปุโรหมิตรู้นะ လို့တယ်ဘုရားစကားနားထောင်ပြီးဆိုလို့ရှိရင်မိမိတို့လိုလံတောင့်တနေတဲ့နိဗ္ဗာန်ကိုရောက်ဖို့ဒီချပါတယ်ဒီတော့ဘုရားရှင်ကသီလပြည့်စုံဖြူစင်အောင်ဖြစ်ခြင်းမှာသမာဓိပြည့်စုံနေကိုဒီဂရီစံခြင်းမိအောင်ကျင့်မှာအောင်မြင်တဲ့အခါကျတော့မှသမာဓိဋ္ဌိသမာသင်္ကပ္ပခေါ်တဲ့ပညာကျင့်စဉ်ကိုတက်လှမ်းပါဆိုပြီးဒီလိုချက်မှတ်ပေးထားတယ်။သမာဓိကျင့်စဉ်နဲ့ပညာကျင့်စဉ်တို့ကဘယ်ပုံဘယ်ပန်းဗဏ္ဍိလအဖြစ်ဆက်သွယ်လျက်ရှိတယ်လို့မေးစရာတော့ရှိတယ်နော်။ဘုရားရှင်ဒီအကျိုးသဖြင့်သရုပ်ဓာတ်ဇံခုဂုံတင်ကချီးမွမ်းတဲ့အနေအဖြစ်သောအေဟံသမာဟိတေစိတ်ေပရိသုတ်တေပရိယောဓာတေစသည်ဖြင့်ဟောထားတော်မူခဲ့ပါတယ်။သရုပ်ဓာတ်ဇံကြောင့်ပရိယောဓာတပြိုးပြိုးပြက်အယောင်တက်လက်တောက်ပနေတဲ့ဉာဏ်လင်းအောင်ကြီးစွာအဋ္ဌဖြစ်ပေါ်လာမယ်။အဲ့ဒီလင်းအောင်ကြီးရဲ့အကူအညီဖြစ်စနစ်တကျဓကမထံကိုရှုပါသုံးသပ်မယ်ဆိုရင်ဒီဓကမထံသမာဓိကြောင့်လည်းလင်းအောင်ကြီးတွေကထပ်ဆင့်ပြီးဖြစ်ပေါ်လာပါတယ်။ထိုဉာဏ်လင်းအောင်တို့ရဲ့စွာအကူအညီဖြစ်စနစ်တကျရှုပါသုံးသပ်ခဲ့မယ်ဆိုရင်ဒီခန္ဓာအင်းကြီးမှတည်ရှိနေတဲ့ပရမနုမြုခန့်သိငယ်နေတဲ့ယုတ်ကလအမှုန်တွေကိုတွေ့နိုင်ပါတယ်။ထိုယုတ်ကလအမှုန်တွေကိုတွေ့တဲ့အခါမှာဒီလင်းအောင်ကြီးအကူညီနဲ့ပဲယုတ်ကလတစ်ခုတစ်ခုအတွင်းမှတည်ရှိနေတဲ့ပထမအဘောဒီဇောဝါယောအစင်နာရတ္တဩဇာအစရှိတဲ့သဘောတရား၈ခု၉ခု၁၀ခုစသည်ကိုဉာဏ်ပညာမျက်စိဖြင့်ခက်ခနနပိုင်ပိုင်ချာချာထွတ်ထွင်းပြီးသိမြင်နိုင်ပါလေ။ဒါပေမဲ့ခက်ကတော့မပြောလဲ။ဒီဖျားဟောတဲ့ယုတ်တရားကဖျားတာသိတာသံဃာတွေမသိနိုင်ဘူး။ဒီဖျားဟောနေတဲ့နန္တရားတွေဟာလဲမျက်စိတမိတ်တရားတွေအတွင်းမှာအကျဉ်းဂရတသိမ့်မကဖြစ်ပြီးပြည့်နေတဲ့နန္တရားတွေသာဖြစ်တယ်။ဒီဂရတသိမ့်မကဖြစ်ပြီးပြည့်နေတဲ့နန္တရားတွေကိုဘယ်လိုလုပ်ရှုမလဲဆိုပြီးတော့ဘေးဖယ်ထားကြတယ်။ဘုရားဟောတဲ့ယုတ်တရားဘုရားဟောတဲ့အနန္တရားကိုရှုမြဘူးဆိုပြီးတင်ပြတယ်။အဲဒီလိုတင်ပြနေတဲ့ပုဂ္ဂိုလ်တွေကဘုရားစကားနားထောင်နေတဲ့ပုဂ္ဂိုလ်တွေဟုတ်သလားမဟုတ်ဘူး။နောက်တစ်ခုဒီယုတ်ဒီနံဒီကဒုက္ခသစ္စာအကြောင်းတရားတွေကသမုဒိယသစ္စာဒီဒုက္ခသစ္စာနဲ့သမုဒိယသစ္စာကိုဟောတိုင်းမှာသာသိရဲ့အတွက်ဘုရားရှင်ကသမာဓိထူထောင်ပါလို့ဆုံးမထားတယ်။သမာဓိကလည်းမထူထောင်များဘူး။ဘာဖြစ်လို့လဲ။သမထသည်သာသနာတွင်တရားမဟုတ်သာသနာပတရားသာဖြစ်တယ်။ဝိပဿနာသာလျှင်သာသနာတွင်တရားဖြစ်တယ်ဆိုပြီးတော့သမထကိုဘေးဖယ်လိုက်ပြန်တယ်။တခါဘုရားစကားနားမထောင်ညာဟုတ်တယ်မဟုတ်လား။အဲ့ဒါဒီကမာကြီးတင်းတင်းချာချာနားထောင်တော့ဘုရားစကားနားမထောင်တဲ့ပုဂ္ဂိုလ်ကြီးဟာဘယ်သူတွေလဲဆိုတာကိုသဘောမပေါက်အောင်နော်။ဒီတော့ဘုရားစကားနားမထောင်လိုက်တဲ့အခါကျတော့ဘုရားဟောတဲ့ယုတ်ဘုရားဟောတဲ့နံကသမာဓိရှိမှသိနိုင်ပါတယ်လို့ဘုရားရှင်ကလည်းဝန်ခံထားလေတော့ထိုပုဂ္ဂိုလ်တွေကဘုရားစကားနားမထောင်တဲ့ပုဂ္ဂိုလ်တွေကဒီယုတ်ဒီနံပရမတရားတွေကိုသိအောင်မလားမသိတော့ဒီကြောင့်ကျွတ်ဆွံ့မှုပရိစ္ဆသမုပ္ပါကသမ္မာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မှုထွန်းဖောက်သိအောင်မလားမသိတော့ဘူးမသိတဲ့အခါကျတော့ဘာဖြစ်လဲယောဂောဝိကဝေအင်ဝိဓိယအဟံဒုက္ခရိယသစ္ဆံယထဗုဒ္ဓအနဘိတမိစ္ဆဒုက္ခသမုဒိယရိယသစ္ဆံယထဗိတမိစ္ဆဒုက္ခနိရောဓရိယသစ္ဆံယထဗုဒ္ဓအနဘိတမိစ္ဆဒုက္ခနိရောဓဂမိနိပတိပဒာရိယသစ္စာယထဗုဒ္ဓနာဖြစ်သောမစ္ဆသမ္မာဒုက္ခတတံကရိတမိဟိနေတံထံဝိသတိချင်းတန်ရတို့ပုဂ္ဂိုလ်ယောက်ကတော့ပြောလာပြီဘယ်လိုပြောလာလဲငါသည်ဒုက္ခအရိယသစ္စာတရားကိုသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မှထွန်းဖောက်မသိပဲဒုက္ခဖြစ်ကြံသမှုရိယအရိယသစ္စာတရားကိုလည်းဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မှထွန်းဖောက်မသိပဲဒုက္ခချုပ်ရနိရောဓသစ္စာတရားကိုလည်းသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ဟောတိုင်းမှန်စွာကိုယ်တိုင်မျက်မှောက်ထွန်းဖောက်မသိပဲဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းကျင့်ခြင်းဖြစ်တဲ့မဂ္ဂအရိယသစ္စာတရားကိုလည်းပဲဟောတိုင်းမှန်စွာသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်မသိပဲတန်ត្រာဘုရားဒုက္ခရဲ့အဆုံးပိုင်းချဖြစ်တဲ့နိဗ္ဗာန်သို့ရောက်အောင်ငါပြုလုပ်ပြမယ်လို့ပုဂ္ဂိုလ်တယောက်ကလာပြောမယ်ဆိုရင်ဘုမုဂ္ဂိုလ်ရဲ့မျိုးစုံချက်ဒီမျိုးစုံဒီအတန်ဖြစ်နေတဲ့အကြောင်းအရာမျိုးဟာဘယ်တော့မှမရှိပါဘူး။ဒါကသစ္စာတန်ရုပ်ကုဏ္ဍဂါရသုတ်တံမှာဘုရားရှင်ကဟောကြားထားတော်မူခဲ့တဲ့တရားဖြစ်ပါတယ်။မ ိဗ္ဗံကိုလူချင်းရင်တော့သစ္စာ၄ရာတရားမြတ်ကိုသမာဓိတိဉာဏ်ပညာဖြင့်ဟုတ်တိုင်းမှန်စွာကိုယ်တိုင်မြတ်မှဖင့်ဖောက်သိမြင်အောင်ကြိုးစားရမလားမကြိုးစားရဘူးလားကြိုးစားရမယ်အဲ့ဒီဒီလိုကြိုးစားတဲ့အပိုင်းလေးတွေမှာနှုံတင်ပြတ်တာပြိမဲ့ရှင်ကောင်းသမားကောင်းนี่ရှိဖို့ဘာမလိုဘူးလားလိုအပ်တယ်တကယ်လက်ဖြင့်နှုံတင်ပြတ်တာမဲ့ရှင်သမားတွေရှိပြီဆိုရင်မိမိတို့ပေါ်မြတ်အတုမဲ့ဒီစိတ်ငြိမ့်တဲ့နေတဲ့ကုလိုနေရာမျိုးလေးတွေလည်းရှိဖို့မလိုဘူးလားလိုတယ်ဒါသာသနာတော်အရှိခိန်ကတည်တယ်ရေးအတွက်လိုအပ်ချက်ကလေးတွေပဲနော်ဒီတော့မိမိတို့ရဲ့သန္တာမှာသီလညင့်စင်တွေသမာဓိညင့်စင်တွေပညာညင့်စင်တွေကိဝတ်ခြင်းသည်သာသနာတော်ကိဝတ်တည်နေခြင်းဖြစ်ပါတယ်ဘာဖြစ်လို့လဲသာသနာဆိုရင်ကဘုရားရှင်ရဲ့အဆုံးအမတွေဖြစ်ပါတယ်ဘုရားရှင်ရဲ့အဆုံးအမကိုအကျဉ်းချုပ်လိုက်ရင်သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်ပဲဖြစ်တယ်မိမိကိုယ်တိုင်ကဒီကျင့်စဉ်တွေကိုအောင်းအောင်းမြင်းမြင်းကျင့်နိုင်ပြီဆိုရင်မိမိရဲ့တန်တမ်းမှာဒီသီလကျင့်စဉ်ဆိုတဲ့သာသနာသမာဓိကျင့်စဉ်ဆိုတဲ့သာသနာပညာကျင့်စဉ်ဆိုတဲ့သာသနာကြီးကိဝတ်တည်ရှိပြီမလားဘူးလားလာပါတယ်ဒီလိုကိဝတ်တည်ရှိအောင်ဆရာသမားတွေဘက်ကလည်းကျင့်ကြံချုပ်ကိုပွားများအထောက်ဖို့လိုတယ်သန္တနာတော်ကိုအပိချိမြောက်နေတဲ့တရားဓမ္မတွေဖတ်ခါလဲကျင့်ကြံကြုတ်ကိုပွမ်းများအထုတ်ဖို့လိုပါတယ်အဲ့ဒီလိုကျင့်ကြံကြုတ်ကိုပွမ်းများအထုတ်ခဲ့မယ်ဆိုရင်တော့ဘာဖြစ်လဲသရတိလစံကပညာခေါ်တဲ့အကြောင်းတရား၄ပါးနဲ့ပြည့်စုံပြီးဖြစ်ပါတယ်သရစရကယရဏ၃ပါးနဲ့ခံခံရဲ့အကျိုးကိုသမ္မာနိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မှထွန်းဖောက်ဒီမြင်တဲ့အခါမှာခိုင်ခန့်တဲ့ယုံကြည်ချက်သာသနာတော်ရဲ့အုံမြစ်တစ်ခုပေါ်လာပါတယ်။မိမိကဒုက္ခသစ္စာနဲ့ဟုတ်တိုင်းမှန်စွာသိပြီ။သမုဒိယသစ္စာနဲ့ဟုတ်တိုင်းမှန်စွာသိပြီ။သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုလည်းဟုတ်တိုင်းမှန်စွာသိပြီ။ဆိုရင်ဒီအသိဉာဏ်ဟာသူတို့ဘက်တို့လှုပ်ချောက်ချလို့မရနိုင်တဲ့သာသနာတော်မှာအမြင့်တွင်နေတဲ့အသိဉာဏ်ဖြစ်ပါတယ်။ဘုန်းကြီးတို့ဗုဒ္ဓဘာသာကလွှင့်ရင်ပေါ့နော်။တခြားတခြားဘာသာတွေနှံ့မြှောက်ကြည့်လိုက်ရင်ဟိန္ဒူဘာသာကလည်းမဟာဗြဟ္မာဖန်ဆင်းတာကိုလက်ခံတယ်ခရိယန်ဘာသာကလည်းသာဝရဘုရားသခင်ဖန်ဆင်းတာကိုလက်ခံအစ္စလမ်ဘာသာကလည်းအန္နာအရှင်မြတ်သို့မဟုတ်ခိုရာအရှင်မြတ်ဖန်ဆင်းတာကိုလက်ခံတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာတစ်ခုတည်းကအသာနဲ့ဖန်ဆင်းခြင်းဆိုတာမရှိဘူးအကြောင်းသမုဒ္ဒယသစ္စာတရားတွေဖြင့်ရှင်းဖြင့်ချင်းကြောင့်အကျိုးဒုက္ခသစ္စာတရားတွေထင်ရှားဖြစ်ပေါ်လာတဲ့အကိဉ္စများအကြောင်းသမုဒ္ဒယသစ္စာတရားတွေကအရတမရဲ့ဉာဏ်ရဲ့စွမ်းအားကြောင့်အကျဉ်းအကြံမရှိဂုံစင်အောင်ချုပ်ရင်းသွားပြီဆိုရင်အကျိုးခန္ဓာ၅ပါးဒုက္ခသစ္စာတရားတွေလည်းအကျဉ်းအကြံမရှိဂုံစင်အောင်ချုပ်ရင်းသွားမယ်ဆိုပြီးကြည်လွန်လာရှိပါတယ်ယောဂီပုဂ္ဂိုလ်ကနိရောဓသစ္စာကိုသိအောင်ကျင့်တဲ့အပိုင်းမှာဝိပဿနာပိုင်းအရိယာမဉ္ဇဉ်ပိုင်းဆိုပြီးတော့အပိုင်းကန္တနှစ်ခုရှိနေပါတယ်။ဝိပဿနာပိုင်းမှာတော့အတိတ်ကမြေဆုပြွထွန်ခဲ့တဲ့အဝိဇ္ဇာတဏှဥပါဒံသင်္ခါရကံဆိုတဲ့အကြောင်းကြားတွေထင်ရှားဖြစ်ခြင်းကြောင့်ဝိညာဉ်ဉာဏ်ရောသရဏဖတ်တာဝေဒနာခေါ်တဲ့အကျိုးခန္ဓာငါးပါးဒုက္ခသစ္စာတရားတွေကိုဖြစ်ပေါ်လာပုံကိုသိအောင်မြင်အောင်ရှုရယုံတင်သာမကဘုရားရှင်ကနောက်တစ်ဆင့်တက်ပြီးဝေယံဓမ္မနုပတိစသည်ဖြင့်တတိပဋ္ဌာန်တိုင်းတတိပဋ္ဌာန်တိုင်းမှာဟောထားပါတယ်။ဘာပြောလိုတာလဲလို့မေးတော့နောက်တစ်ချိန်အရတ္တမေရတော်မေအခါမှာအရတ္တမေရဲ့စွမ်းအားကြောင့်အဝိဇ္ဇာတဏှာဥပါဒာသင်္ခါရကံဆိုတဲ့အကြောင်းတရားတွေကအကျဉ်းချံမရှိကိုယ်စီအောင်ခြုံငင်းသွားတယ်။အကြောင်းတရားတွေအကျဉ်းအကြံမရှိကိုယ်စီအောင်ခြုံငင်းခြင်းကြောင့်အကျိုးခန္ဓာ၅ပါးတို့လည်းပရိနိဗ္ဗာန်အစွတ်ကိုနောက်ဆုံးထမ်းပြီးတော့ပရိနိဗ္ဗာန်အစုတည်းရဲ့နောက်ဆွယ်မှာနောက်ထပ်တဖန်ခန္ဓာ၅ပါးအတိဖြစ်ပေါ်ခြင်းလုံးဝမရှိပဲအကျဉ်းအကြံမရှိကိုယ်စီအောင်ခြုံငင်းသွားတယ်။အဲ့ဒီခြုံငင်းမှုကိုဥရိယပြဉာဏ်ကဲ့သို့သောဝိပဿနာဉာဏ်ဖြင့်ယောဂဝဆရာပုဂ္ဂိုလ်ကသိအောင်မြင်အောင်ရှင်းဥစွာရှုရမှာဖြစ်ပါတယ်။ဒီရှုွက်တွေကိုဘုရားရှင်ကမဟာသတိပရဏသုတ်တံမှာတတိပဋ္ဌာန်တိုင်းတတိပဋ္ဌာန်တိုင်းမှာသမုဒိယဓမ္မနုပတိဝါကသမင်ဝိဟရတိဝေယဓမ္မနုပတိဝါကဓမ္မဝိဟရတိစသည်ဖြင့်ပြည့်ပြည့်စုံစုံဟောကြားထားတော်မူခဲ့ပါတယ်နော်အဲ့ဒီအကြောင်းတရားအရတ္တမေရမယ်အချိန်ကြမှာအဝိဇ္ဇာရဏဥပါဒာသင်္ခါရကံဒီကချုပ်ငိမ့်မယ်အခုယောဂီပုဂ္ဂိုလ်က ရှုနေတာကဥရိယမြတ်ညာအစစ်မှာပဲရှိသေးတယ်ပုထုဇဉ်ဘဝပဲရှိသေးတယ်ယဟန္တာကမဖြစ်သေးဘူးဒီလိုဆိုရင်ယဟန္တာဖြစ်မဲ့အချိန်ဒီပိဿုပန်လို့ပြောမလားအနကတ်လို့ပြောမလားဒီဘဝယဟန္တာဖြစ်မဲ့ပုဂ္ဂိုလ်အတွက်ကတော့ဒီဘဝအနကတ်ပဲနောက်အနကတ်ဘဝတစ်ခုခုကြာမှာရတ္တမေစိတ်မှာဆိုရင်တော့နောက်ဘဝတစ်ခုခုဆိုတဲ့အနကတ်ပဲနော်အဲ့ဒီအနက္ခကလမှာဝိသရဏဥပဒ္ဒသင်္ခါရကံဒီကအရဟတမေညာရဲ့စွမ်းအားကြောင့်အကျွေးကြမရှိကိုယ်စီအောင်ချုပ်ကျိသွားတဲ့အတွက်အကျိုးခန္ဓာငါးပါးဒုက္ခသစ္စာတရားတွေလည်းပြိဉ္စုပန္နဆုကြည်ကိုနောက်ဆုံးထားပြီးတော့အကျွေးကြမရှိကိုယ်စီအောင်ချုပ်ကျိဘုံခွန်ယောဂဟောဆိုတာပုဂ္ဂိုလ်ကဝိပဿနာဉာဏ်ပိမှမြင်အောင်ရှုအောင်မှာဖြစ်ပါတယ်။အဲ့ဒီရှုပြီးတဲ့အခါအကြောင်းတရားတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တင်ပြီးရှုရမယ်။အကျိုးခန္ဓာငါးပါးဒုက္ခသစ္စာတရားတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တင်ပြီးတော့ရှုရပါတယ်။ဝိပဿနာဉာဏ်စဉ်အတန်းစနစ်တကျရှုပါသုံးသပ်လိုက်တဲ့အခါတစ်ချိန်မှာရင့်ကျက်လာတဲ့ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအရိယာမဉ္ဇဉ်ဘုံဉာဏ်လေးကဖြစ်ပေါ်လာမယ်။ထို့ဖြစ်ပေါ်လာတဲ့အရိယာမဉ္ဇဉ်ကအနိင်္ဂတတအငိမ့်တနိဗ္ဗာန်တရားတော်မြတ်ကြီးကိုအာယုံပြုမှဖြစ်ပါတယ်ထိုအနိင်္ဂတအငိမ့်တနိဗ္ဗာန်တရားတော်မြတ်ကြီးကတော့လောကုတ္တရာနိရောဓသစ္စာအစစ်ဖြစ်ပါတယ်ဒီတော့မဂ္ဂသစ္စာဆိုတာကတော့လောကီဝိပဿနာဘာဝနာကမ္မထံကိုစီးပြန်ခိုက်မှလည်းမဂ္ဂင်တရားကိုရှင်းပါရှိပါတယ်သမထဘာဝနာတွေကိုပွားများအထောက်ခိုက်မှလည်းမဂ္ဂင်တရားကိုရှင်းပါပဲရှိပါတယ်အရိယာမဉ္ဇဉ်ကိုဆက်ရောက်တဲ့အချိန်ခါမှလည်းမဂ္ဂင်တရားကိုရှင်းပါပဲရှိပါတယ်အဲဒီတော့သမထဘိမ္မာကုဆိုကြပါစို့လောလောကုကုအာနာပါနပဲဆိုကြစို့နော်အာနာပါနကမ္မဋ္ဌာန်းကိုဝင်လေထွက်လေကိုစနစ်တကျဘုရားရှင်ဟောတော်မူသည့်အတိုင်းအရှိကိုသိအောင်ကြိုးစားအထောက်ချင်းအတူကိုသိအောင်ကြိုးစားအထောက်ချင်းအစနဲ့အဆုံးအကုန်လုံးကိုတင်းတင်းကြပ်ကြပ်သိအောင်ကြိုးစားအထောက်ချင်းဝင်လေထွက်လေကိုညင်အောင်ညင်အောင်ကျင့်ခြင်းဆိုတဲ့ဒီကျင့်စဉ်တွေကိုစနစ်တကျကျင့်လိုက်တဲ့အခါသရုတ်တဇံတမာတိအထိဆက်ရောက်သွားပြီဆိုရင်ဝင်လေထွက်လေအာနာပါနကချုံငိမ့်သွားပါလေချုံငိမ့်သွားပြင်နဲ့မိမိရဲ့တမာတိရဲ့ဆွမ်းအားကြောင့်ကျင်းလင်တောက်ပနေတဲ့အာနာပါနပရိဘာကနမိတ်ကတော့ထင်ရှားရှိနေပါတယ်။ထို့ကျင်းလင်တောက်ပနေတဲ့အာနာပါနပရိဘာကနမိတ်ကိုအာယုံယူပြီးတော့ပရမဇန်တမာတိကိုထူထောင်နှင်ခဲ့ရင်ထိုပရမဇန်တမာတိအခိုက်မှာမဂ္ဂင်တရားကိုရှင်းပါရှိနေပါတယ်။ဒီမဂ္ဂင်တရားကိုရှင်းပါကိုဘုန်းကြီးနားလည်လွယ်အောင်နည်းနည်းထပ်ပြောပြမယ်နော်။ဒီတော့ယောဂီကစနစ်တကျရှုလိုက်တဲ့အခါဝိနေထွက်လေကကျင်းလင်တောက်ပတဲ့ပရိဘာကနမိတ်အသွင်အထိတမာတိရဲ့စွမ်းအားကြောင့်ပြောင်းသွားပြီ။ကြောင်းတော်လိုက်တဲ့အခါမှာဒီကျင်းတောက်ပနေတဲ့အာနာပါနပရိဘကနမိတ်ထဲမှာဘာဝနာစိတ်ကနစ်မြုပ်ပြီးညင်ဝတ်စွာကပ်ပြီးတည်နေပြီအဲဒီလိုတည်နေတဲ့အချိန်ခါမှာစိတ်စိတ်စွစွအထုမြဲမြံရှုအပ်တန်ဇန်ဟုခေါ်တတ်ဆိုတဲ့လယ်ရီတော်ဘုရားဆုဆုံးမှထားတဲ့အတိုင်းပဲကျင်းတောက်ပနေတဲ့အာနာပါနပရိဘကနမိတ်အာယုံတစ်ခုတည်းကိုပဲစွစွစိတ်စိတ်နဲ့ဘာဝနာစိတ်ကရှုပွားနေပါတယ်အဲဒီလိုရှုပွားခဲ့မှမဂ္ဂင်တရားကိုရှင်းပါဖြစ်ပေါ်နေတဲ့သမ္မာဒိဋ္ဌိဆိုတာကကျင်းလင်တောက်ပနေတဲ့အာနာပါနပရိဘကနမိတ်အာယုံကိုထိုးထွင်းသိမြင်ခြင်းသဘောပဲဒါကသမထပိုင်းပဲနော်သမ္မာသင်္ကပ္ပဆိုတာကဒီကျင်းလင်တောက်ပနေတဲ့အာနာပါနပရိဘကနမိတ်အာယုံဘောသို့စိတ်ကိုရှေ့ရှုသဘောဖြစ်တယ်သမ္မာဝါယမကဒီကျင်းလင်တောက်ပနေတဲ့အာနာပါနပရိဘကနမိတ်အာယုံကိုထိုးထွင်းသိမြင်အောင်ကျင့်ကြံကြိုးစားအထောက်နေခြင်းသဘောဖြစ်တယ်ဗမာတဏိကဒီခြင်းတောက်ပါနေတဲ့အာနာပါနပရိဘကနမိတ်အာယုံကိုအမှတ်ရနေခြင်းသဘောဖြစ်တယ်။ဗမာသမာတိကခြင်းတောက်ပါနေတဲ့အာနာပါနပရိဘကနမိတ်အာယုံတစ်ခုတည်းပေါ်မှာစိတ်ကြက်ရောက်တည်ငြိမ်နေခြင်းသဘောဖြစ်တယ်။ပေါင်းလိုက်တော့မဂ္ဂင်၅ပါးဖြစ်ပါတယ်။ဒီသမထမဂ္ဂင်၅ပါးကိုကြည်ကြံကြုတ်ကိုပွားများအထောက်နေတဲ့သူတော်ကောင်းကအာမထုတ်မီအပိုင်းအထုတ်စေအပိုင်းအထုတ်ပြီးတဲ့အပိုင်းတို့မှာသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝခေါ်တဲ့သီလမေခင်၃ပါးကိုလည်းဖြစ်ကျင်လျက်ရှိနေပါတယ်။ပေါင်းလိုက်မယ်ဆိုလို့ရှိရင်သီလမေခင်၃ပါးနဲ့ပေါင်းလိုက်တော့သမထဘိမ့်မှာမေခင်တရားကိုဘယ်နှပါးဖြစ်သွားလဲ၈ပါးဝိပဿနာဘိမ့်ကြတဲ့အခါကျတော့မေခင်တရားကခန္ဓာကမိမိကဒုက္ခသစ္စာအမြင်ရနေတဲ့ခန္ဓာ၅ပါးယုတ်တရားနံတရားတွေကိုလည်းဟုတ်တိုင်းမှဆိုထိုးထွင်းသိပြီ။သမုဒိယသစ္စာအမြင်ရနေတဲ့ဝိဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကိုလည်းဟုတ်တိုင်းမှန်စွာထုတ်ဖြင့်သိပြီ။အကြောင်းတရားနှင့်တကွာသောဒုက္ခသစ္စာသမုဒိယသစ္စာတရားနှစ်ပါးတို့ရဲ့ အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာဒီကိုလည်းသမာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်သိပြီအဲဒီလိုသိတဲ့အချင်းအခါမျိုးမှလည်းမခင်တရားကိုက၈ပါးပဲဖြစ်ပါတယ်သမာဓိဋ္ဌိကဒုက္ခသစ္စာသမုဒိယသစ္စာအမြဲအနေနဲ့သင်္ခါရတရားတို့ရဲ့အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာကိုထွန်းထွန်းသိမြင်နေခြင်းသဘောသမာသင်္ကပ္ပကဒုက္ခသစ္စာသမုဒိယသစ္စာအမြဲအနေနဲ့ဒီသင်္ခါရတရားတို့ရဲ့အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာအယုံဘောတို့စိတ်ကိုရှိရှိတင်ပြနေခြင်းသဘောသမာဝါယမကဒီဒုက္ခသစ္စာသမုဒိယသစ္စာအမြဲအနေနဲ့သင်္ခါရတရားတွေရဲ့အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာကိုထိုးထွင်းသိမြင်အောင်ကြိုးစားအထုတ်နေခြင်းသဘောသမာတတိကဒီဒုက္ခသစ္စာသမုဒိယသစ္စာအမြဲအနေနဲ့သင်္ခါရတရားတို့ရဲ့အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာအာယုံကိုအဖမ်းမှန်အထက်ထအမှတ်ရနေခြင်းသဘောသမာသမာဓိကတို့ဒုက္ခသစ္စာသမုဒိယသစ္စာအမြဲအနေနဲ့သင်္ခါရတရားတွေရဲ့အနိစ္စအချင်းရာသို့မဟုတ်ဒုက္ခအချင်းရာသို့မဟုတ်အနတ္တအချင်းရာဆိုတဲ့အာယုံတစ်ခုတည်းအပေါ်မှာအာယုံတစ်မျိုးမျိုးအပေါ်မှာလုံရှားလို့မရနိုင်အောင်ဘာဝနာစိတ်ကမြေဝတ်စွာကပ်ပြီးကြီးနေခြင်းသဘောပေါင်းထိုင်တော့လောကီဝိပဿနာဉာဏ်အခိုက်မှာဝိပဿနာဉာဏ်နဲ့ရှင်တွဲပြီးတော့မဂ်ခင်တရားကို၅ပါးဖြစ်နေပါတယ်ဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုစီးပြည့်နေတဲ့ပုဂ္ဂိုလ်ကလည်းဝိပဿနာဘာဝနာကမ္မဋ္ဌာန်းမရှုမီရှုနေစေရှုပြီးအချိန်ခါတွေမှာလည်းဗမ္မာဝါစာတမကမ္မန္တတမအာဇီဝခေါ်တဲ့သီလမဂ်ခင်၃ပါးကိုဖြူစင်အောင်ဖြစ်ကျင်လျက်ပဲရှိနေပါတယ်သောသီလမဂ်ခင်၃ပါးဖြင့်ခொနကမဂ်ခင်၅ပါးနဲ့ပေါင်းလိုက်တော့လောကီဝိပဿနာဉာဏ်အခိုက်မှာမဂ်ခင်တရားကို၇ပါးလဲ၈ပါးပဲဖြစ်တယ်။နောက်တစ်ခုဝိပဿနာဉာဏ်တွေကိုအစဉ်အတိုင်းဉာဏ်စဉ်အတိုင်းတစဉ်ပြီးတစဉ်ဆက်ခါဆက်ခါပေါင်းများအထုတ်လိုက်လို့တစ်ချိန်မှာဝိပဿနာဉာဏ်တွေကရင့်ကျက်လာပြီးဆိုကြလို့ထိုရင့်ကျက်လာတဲ့အချိန်ခါမှာနောက်ဆုံးပောင်းဝင်ခံဤမှာမိမိကြက်နှင့်သက်နေတဲ့သင်္ခါရတရားတစ်ခုခုကိုအနိစ္စဒုက္ခအနတ္တလက္ခဏာယင်သုံးတန်တင်ပြီးရှုနေရကဘာဝနာစိတ်ကအလွန်အလွန်ညီဝလာပြီးဆိုရင်တော့ဘုန်းကြီးတို့မြတ်သောအဖြစ်တော့ဇာဏံတရားတွေကိုရှုပါသုံးသပ်ဖို့အနတ္တလက္ခဏာကိုဥစ္စာပိတ်ပြီးရှုပါသုံးသပ်ဖို့ထိုချင်းခံမှသင်ပေးပါတယ်ဥပမာအာနန္ဒမနပရိဘာကနမိတ်ကိုအာယုံပြီးဖြစ်ပေါ်လာတဲ့ဗရမဇ္ဇဏတရားဖြင့်စေစတသိက်30နဲ့လေးလုံးအထိရှိပါလေ။အဲ့ဒီ34လုံးကဖာရီလေဒီကကြီးတွေဒီမကြီးတွေမသိချင်ဘူးလား။သိချင်တော့ကွင်းဆင်းပြီးတော့လေ့လာရမယ်။နန်းထောင်ယုံနဲ့တော့မရနိုင်ဘူးနော်။ဒီမှာအမိဒီမှာဆရာတွေလည်းများစွာရှိနေပါတယ်။အမိဒီမှာသင်္ချာနေလည်းများစွာမေးနေတော့ခွန်ကြီးတို့ဘက်ကတော့အလွန်အလွန်ဝမ်းသာပါတယ်နော်။လေ့လဲလေ့လာကြပါ။ဒီတော့ဒီနန်းတရား34လုံးကိုဖြစ်ပြီးပြည့်နေတဲ့သဘာဝဖြစ်ချင်းပြည့်ချင်းဖြင့်အနိစ္စခံရတဲ့သဘာဝမပြည့်စုံပဲအချိန်ခက်အချိန်မှနှစ်တရာအဖြစ်ကြီးတဲ့အတ္တမဟုတ်တဲ့အနတ္တသဘာဝတွေကိုရှုနေရကနောက်ဆုံးအနတ္တလက္ခဏာကိုပဲဥစားပိတ်ပြီးရှုလိုက်တဲ့အခါအပြည့်တရားကြီးရဲ့ဂုံဆုံးနေတဲ့နေပဲလို့ခေါ်ဆိုအပ်တဲ့အရိယာမေညာဘုံညာတို့ဖြင့်ထိုးထွင်းသိမြင်အပ်တဲ့အငိဋ္ဌနိဗ္ဗာန်တရားတော်များကြီးကိုလှမ်းပြီးမြင်နေပြီအဲ့ဒီလိုမြင်လိုက်တဲ့အချိန်ခါမှာပရမဇ္ဇဏတရားတွေကိုဝိပဿနာရှုပွားခဲ့အရိယာမဉ္ဇဉ်တို့ဆက်ရောက်သွားတဲ့အတွက်ထိုအရိယာမဉ္ဇဉ်မှာမဂ်ခင်တရားကို၈ပါးရှိနေပါတယ်နော်အဲ့ဒီမဂ်ခင်ကျင့်ကို၈ပါးကတော့လောကုတ္တရာအရိယာမဂ်ခင်တွေဖြစ်ပါတယ်အဲ့ဒီမဂ်ခင်တရားကို၈ပါးကိုဘုန်းကြီးထပ်ပြောပြမယ်သမ္မာဒိဋ္ဌိကအသင်္ကတတ္တအငိဋ္ဌနိဗ္ဗာန်လို့ခေါ်ဆိုအပ်တဲ့နိရောဓသစ္စာတရားလောကုတ္တရာနိရောဓသစ္စာတရားတော်မြတ်ကိုထိုးထွင်းသိမြင်ခြင်းသဘောသမ္မာသင်္ကပ္ပကတို့အသင်္ကတတ္တအငိဋ္ဌနိဗ္ဗာန်လို့ခေါ်ဆိုအပ်တဲ့လောကုတ္တရာနိရောဓသစ္စာအာယုံဘောတို့စိတ်ကိုရှိရှိတင်ပြနေခြင်းသဘောမမဝယမကထိုလောကုတ္တရာနိရောဓသစ္စာဖြစ်တဲ့အသင်္ကတတ္တအငိဋ္ဌနိဗ္ဗာန်အာယုံကိုထိုးထွင်းသိမြင်အောင်ကြိုးစားအထောက်နေခြင်းသဘောမမတတိကထိုအသင်္ကတတ္တအငိဋ္ဌနိဗ္ဗာန်လို့ခေါ်ဆိုအပ်တဲ့လောကုတ္တရာနိရောဓသစ္စာတရားကိုအမှတ်ရနေခြင်းသဘောသမ္မာသမာဓိကထိုအသင်္ကတတအငိဋ္ဌနိဗ္ဗာန်ဆိုတဲ့လောကုတ္တရာနိရောဓသစ္စာတရားတော်မြတ်ကြီးအာယုတခုတည်းအပေါ်၌ဉာဏ်ဝတ်စွာစိတ်ဉာဏ်ဝတ်စွာကပ်ပြီးတည်နေခြင်းသဘောပေါင်းလိုက်တော့မဂ်ခင်၅ပါးအဲ့ဒီမဂ်ခင်တရားကို၅ပါးထဲမှာပါနေတဲ့သမ္မာဒိဋ္ဌိလို့ခေါ်ဆိုအပ်တဲ့အရိယာမဉ္ဇဏ်ကသမ္မာဝါစာမဖြစ်အောင်သမ္မာကမ္မန္တမဖြစ်အောင်သမ္မာအာဇီဝမဖြစ်အောင်တမ်းမြင့်နှောက်ရှက်တက်တဲ့ကိလေသာအငြိအကျေးတွေကိုအကျွမ်းချမ်းမရှိကုန်စင်အောင်ပယ်တတ်လိုက်ပါတယ်။ဒ ဒီလိုပဲတက်လိုက်တဲ့အတွက်သမ္မာဝါစာသဘောသမ္မာကမ္မတသဘောသမ္မာအာဇီဝသဘောတွေလဲအရိယာမညာအခိုက်မှာရှင်တွဲပြီးတော့စိတ်တခဏတခုအတွက်မှာပြိုင်တူဖြစ်ပေါ်လာခဲ့ကြပါတယ်။ပေါင်းလိုက်တော့မဂ္ဂင်တရားကိုဘယ်နှပါးဖြစ်သွားလဲ၈ပါး။အဲ့ဒီမဂ္ဂင်တရားကို၈ပါးကိုဖြေရှင်ကဒုက္ခနိရောဓဂါမိနိပရိပဒဒုက္ခချုပ်ရန်နိရောဓနိဗ္ဗာန်တို့ရောက်ကြောင်းကျင့်စဉ်လို့ခေါ်ဆိုရတဲ့မဂ္ဂအရိယာသစ္စာတရားပဲလို့ဒီလိုဟောထားတယ်။ခေါ်ထားလိုက်တော့ဒီဟောကြားချက်ဒေသနာတွေဟာဘုရားဟောတော်မူတဲ့ဒေသနာဖြစ်ပါလေဒီတော့မဲ့ဖို့နိဗ္ဗာန်ကိုတကယ်လိုလားတောင်းတာလေဆိုရင်တကယ်ကြီးတွေဒီမကြီးတွေဘုရားစကားနားထောင်ဖို့မကောင်းဘူးလားကောင်းပါတယ်ဒါပြင်းနဲ့ခစ်ကတော့ဘာပြောလဲသမထသည်သာသနာ့တွင်တရားမဟုတ်သာသနာ့ပံတရားသာဖြစ်တယ်သမထကခီးရှည်တယ်ဒီခစ်မှမဖြစ်နိုင်တော့ဘူးဆိုဘေးဖယ်လိုက်ပြန်တယ်တခါဝိပဿနာနေတဲ့ကြတော့လေဘုရားဟောတဲ့ယုတ်ဘုရားဟောတဲ့နန်းဆိုရကဘုရားသာသိတာသာဝကတွေမသိနိုင်ပါဘူးဆိုဖေးဖယ်လိုက်ပြန်ဒီတော့သမထလည်းဖေးဖယ်လိုက်တယ်ဝိပဿနာရဲ့ဉာဏ်ရဲ့အရှုကအာယုံဖြစ်တဲ့ယုတ်တရားနန်းတရားယုတ်ပရမတရားနံပရတနံပရမတရားတွေကိုလည်းမသိနိုင်ပါဘူးဆိုဖေးဖယ်လိုက်တယ်ဖယ်လိုက်တော့ဒုက္ခသစ္စာလည်းသိသေးသလားမသိတော့အတိတ်ဝိပဿနာဆိုတာကမစ္ဆဝံတက်တယ်ပဲရှင်းရတယ်အတိတ်လည်းဖြစ်ပြီးဖြစ်ပြီးတော့ဘယ်လိုရှုမလဲအနာဂတ်ကမဖြစ်သေးဘူးမဖြစ်သေးတာဘယ်လိုရှုမလဲဆိုပယ်ချလိုက်ပြန်တယ်ပယ်ချလိုက်တဲ့အခါကျတော့အတိတ်ကပြည့်စုံပြည့်စုံခဲ့တဲ့ဝိဇ္ဇာတနာဥပါဒါသင်္ခါရကံဆိုတဲ့အကြောင်းသမုဒ္ဒယသစ္စာတရားကြောင့်ဒီဘဝမှာအကျိုးခန္ဓာငါးပါးဒုက္ခသစ္စာတရားဖြစ်ပေါ်ဒီဘဝမှာပြည့်စုံပြည့်စုံလိုက်တဲ့ဝိဇ္ဇာတနာဥပါဒါသင်္ခါရကံဆိုတဲ့အကြောင်းသမုဒ္ဒယသစ္စာတရားတွေကြောင့်နောအနာဂတ်မှာအကျိုးခန္ဓာငါးပါးဒုက္ခသစ္စာတရားထင်ရှားဖြစ်ပုံဆိုတဲ့ဒီသဘောကိုသိအောင်မလားဒီတော့ဒုက္ခသစ္စာလည်းမသိသမုဒိယသစ္စာလည်းမသိတော့ဘူးမသိတဲ့အခါကျတော့မသိမှုတွေဒီပုံကြီးထမ်းပြီးတော့ကမ္မထံကြောင့်အတွင်းမှာဝင်ပြီးထိုင်လိုက်တယ်ထိုင်ရင်ထိုင်ချင်းသို့ပုဂ္ဂိုလ်တန်တမ်းမှာဝိပဿနာဉာဏ်ဆိုတာကဖြစ်ပါမလားမဖြစ်နိုင်ဘူးဘာကြောင့်လဲသစ္စာ၄ပါးထဲမှာဒုက္ခသစ္စာနဲ့သမုဒိယသစ္စာဒီတရား၂ပါးကသံဃာဝတ်ထဲမှာလက်ပတ်နေတဲ့သစ္စာတွေဖြစ်ချင်းချက်ဒုက္ခသစ္စာဝတ္တသစ္စာတရားတွေဖြစ်ကြတယ်။နိရောဓသစ္စာမဂ္ဂသစ္စာတရား၂ပါးကတော့သံဃာဝတ်မှာထွံ့မြောက်ကြောင်းဖြစ်တဲ့အတွက်ဝိဝတ္တသစ္စာတရားတွေဖြစ်ကြတယ်။ထိုဝတ္တသစ္စာဝိဝတ္တသစ္စာနှစ်မျိုးရှိတဲ့အ ਨੇ ကတေတုဘိက္ခုနောဝတ္တိကမ္မထာနာပိညိဝေသောဟောတိဝုဝတ္တိနတ္ထိအပိညိဝေသောဒီဝဋ္ဌသစ္စာဝိဝဋ္ဌသစ္စာနှစ်မျိုးထက်ကဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုစီးပြန်တော့မဲ့ယောဂဝဆရာယဟန်တော်သည်ဝဋ္ဌသစ္စာအမိယနေတဲ့ဒုက္ခသစ္စာခေါ်တဲ့ယုတ်တရားနန္တရားခန္ဓာ၅ပါးယုတ်တရားနန္တရားသမုဒိယသစ္စာအမိယနေတဲ့ဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားအဲ့ဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားဒီကိုသာလျှင်အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တင်ပြီးတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ခြင်းလုပ်ငန်းရာကိုပြည့်စုံအောင်မှာဖြစ်ပါတယ်ဆိုပြီးတော့မာမောဟဝိညောဏီအထက္ခဏသစ္စာဝိပင်းမှာအထက္ခဏကတိတိကျကျဖွင့်ဆိုထားပါတယ်ဒီဖွင့်ဆိုချက်အရဝိပဿနာဆိုတဲ့စကလုံးရဲ့အဋ္ဌိပဲကိုအထက်သလင်းဤအထက္ခဏစာမျက်နှာ295မှာပဲလို့ရေးထားတယ်အနိစ္စာတိဝတေနဝိဝိဒေဟိအာကာရေဟိဓမ္မေပတ္တိတိဝိပဿနာဒုက္ခသစ္စာသမုဒိယသစ္စာအမိယနေတဲ့သင်္ခါရတရားတွေရဲ့ဖြစ်ပြီးပြည့်နေတဲ့အခြင်းအရာကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ရှုရဲဖြစ်ချင်းပြည့်ချင်းဖြင့်အနိစ္စခံနေရတဲ့သဘောတရားတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုရဲမပြည့်စုံတဲ့အခြင်းအခိုင်မာနှစ်သရအဖြစ်တည်နေတဲ့အတ္တမဟုတ်တဲ့သဘောတရားတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့ရှုရဲဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးဒုက္ခသစ္စာသမုဒိယသစ္စာအမြဲတည်းသင်္ခါရတရားတွေကိုရှုပတ်သုံးသပ်တတ်တဲ့ဉာဏ်ကိုသာလျှင်ဝိပဿနာလို့ခေါ်ဆိုပါတယ်ဒီလိုကမ္မထံကြောင့်လည်းမှဝင်ထမ်းလိုက်ပြီးဘုရားဟောတဲ့ယုံနာကလည်းရှုလို့မရဘူးလို့လက်ခံထားတယ်အတိတ်နာဂတ်ကလည်းမရှုကောင်းဘူးလို့လက်ခံထားတယ်ရှုလို့မရဘူးလို့လည်းလက်ခံထားတယ်အဲဒီလိုပုဂ္ဂိုလ်ကကမ္မထံကြောင့်လည်းမှဝင်ပြီးတော့ထိုင်လိုက်တဲ့ဒီပြန်နေတဲ့ကိုရှိဉာဏ်တွေကိုလျှောက်ရှုလို့သုတ္တန္တမှာဝိပဿနာဉာဏ်တွေဖြစ်ပါတယ်လို့ပြောလို့ရမလားအဲ့ဒါတခါကြီးတွေဒီမှာကြီးတွေဘုရားစကားနားထောင်တာကောင်းတာမယားစကားနားထောင်တာကောင်းတာစဉ်းစားကြပြီတော့ဘယ်နဲ့နားထောင်မလဲအေးဘုရားစကားနားထောင်မယ်ဆိုလို့ရှိရင်တော့အဲ့ဒီယုံကြည်ချက်တတ်တာတရားလေးရှိဖို့လိုတယ်ဒီသရတရားကိုအခြေခံပြီးတော့ သီလကိုညင်သီလကလည်းဖြူစင်မယ်ပညာဝိပဿနာဉာဏ်ပညာတွေကလည်းပြည့်စုံမယ်ဆိုရင်တော့သောတရသီလပညာဆိုတဲ့တရားတွေခြံရံပြီးတော့ခုလိုဒီနေ့အထူးချမ်းကျင်ကတ်တော်သာသနာတော်ကိုမိကိုအားထားရအဖြစ်ညီညွတ်ပြီးတော့နော်မိမိတို့ရဲ့လန္ဒမှာဘုရားရှင်ဆုဆုံးမတော်မူတဲ့သီလကျင့်ခြင်းသမာဓိကျင့်ခြင်းပညာကျင့်ခြင်းခေါ်တဲ့အဆုံးမသာသနာတော်ကြီးတည်ရှိလာပါစေအခြားအခြားသောတတ္တဝါတို့ရဲ့လန္ဒမှာလည်းထိုသာသနာတော်ကြီးတည်ရှိပါစေဆိုတဲ့မွန်မြတ်သောဥဒိချက်ဖြင့်စာကတရားတွေပေးကမ်းဆွံ့ကြားကြတယ်တရားသီလစာကပညာအကြောင်းလေးချက်ဆုံးညီသွားပြီအဲ့ဒီလိုအကြောင်းလေးချက်ဆုံးညီမယ်ဆိုရင်တော့ဘုရားရှင်ကဘာပြောလဲဘာဟောတော်မူတယ်အင်းစတိဘိက္ခဝေသီလဝတ္တောစေတောပဏိတိဝိသုဒ္ဓတ္တဘိက္ခဝေရှင်းတန်းရန်တို့ဝိသုဒ္ဓတ္တသီလစင်ကြံတည်းသည့်အတွက်ကြောင့်ဝိသုဒ္ဓတ္တစိတ်တည်းဖြူစင်တန်ရှင်းနေသည့်အတွက်ကြောင့်သီလဝတ္တောသီလရှိတဲ့ပုဂ္ဂိုလ်ဤစေတောပဏိတိစိရေတုံ့တာကျက်ဟူသည်မြတ်သည့်အင်းစတိမချို့ဧကံပစ္စည်းပြေဆုံးတတ်ပါပေ၏စိတ်ဓာတ်တွေကဖြူစင်တန်ရှင်းနေတဲ့ကိုကျင့်သီလတွေကဖြူစင်တန်ရှင်းနေတဲ့ဒီလိုစိတ်ဓာတ်တွေတန်ရှင်းကြီးလင်းနေတဲ့ကိုကျင့်သီလတွေဖြူစင်နေတဲ့ပုဂ္ဂိုလ်ရဲ့သီလရှိနေတဲ့သူတော်ကောင်းရဲ့စိတ်ရဲ့တောင့်တကျက်ဖူတမြတ်သည်မချွတ်ဧကံပြည့်စုံပြည့်စုံတတ်ပါတယ်ဆိုပြီးတော့ဒီလိုဟောထားတယ်အကယ်၍များဒီကကြီးတွေဒီမကြီးတွေကခုနကနတ်သီလနတ်ကုလပိတုနဂုလမတ္တာဆိုတဲ့ဒကာကြီးနဲ့ဒကမာကြီးတို့ကဲ့သို့နော်သန္ဒရာတခွင်ကျင်းလင်းခဲ့ရမယ်ဆိုရင်လည်းမကွေးမကွာအတူရှင်တွဲပြီးနေခြင်းတယ်ဆိုရင်သန္ဒရာမထွံ့မြောက်ရာဖြစ်တဲ့နိဗ္ဗာန်ကိုရောက်ရှိတဲ့အခါလဲအတူတူပဲနိဗ္ဗာန်ကိုဝင်ခြင်းကြပါလေဆိုရင်ဘာလို့ရမလဲသရာသီလစာကပညာခေါ်တဲ့အကြောင်းတရား၄ပါးဘုရားရှင်ဆွဆုံးမတော်မူတဲ့သန္ဒရာတော်ကြီးမိမိရဲ့မန္တမှာတည်ရှိလာအောင်ကျင့်ကြံကြိုးကိုပွားများအထောက်ကြပါလို့ဘုန်းကြီးကတိုင်တွန်းပါတယ်နော်